တက်တက်22နှစ်ရှိလာပြီဖြစ်တဲ့အနေအမေရိကန်ပြည်ဝင်ခွင့်ဗီဇာကန်ဆယ်မဲ့ green card အစီအစဉ်ဟာလူဝင်မှုကြီးကြပ်ရေးပြောင်းလဲတွေကိုအာရုံစိုက်ဆောင်ရွက်နေတဲ့သမ္မတအစ်ဒေါ်နယ်ထရန့်အစိုးရလက်ထက်နဲ့ Republican တွေထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာပယ်ဖျက်ခံရမယ့်အခြေအနေတွေကို February လဆန်းကစလို့တကြော့ပြန်ကြုံလာရပါတယ် Republican Party ရဲ့ Arkansas ပြည်နယ်အထက်လွှတ်တော် Matt Tom Cotton နဲ့ Georgia ပြည်နယ်အထက်လွှတ်တော် Matt David Perdue တို့ပူးတွဲပြီးတော့အဆုတ်ပြုတ်ခဲ့တဲ့ဥပဒေမူကြမ်းမှာဗီဇာကန်ဆယ်မဲ့အစီအစဉ်ကိုအဆုံးသတ်ဖို့ထည့်သွင်းထားသလိုတရားဝင်ပြောင်းရွှေ့နေထိုင်သူတွေနဲ့ဒုက္ခသည်တွေကိုနှစ်ဆင်လက်ခံနေတဲ့အရေးအတွက်ကိုလည်းရှော့ချသွားဖို့ပါဝင်ပါတယ်။အလားတူအောက်လွှတ်တော်ဥပဒေမူကြမ်းမှာတော့ဗီဇာကန်ဆယ်မဲ့ကိုအဆုံးသတ်ဖို့တင်ပြထားပါတယ်။ဒီကန်ဆယ်မဲ့အစီအစဉ်ကိုပယ်ဖျက်ဖို့အရင်တုန်းကတည်းက Republican နဲ့ Democrat ဥပဒေပြူအမတ်တွေအစုပြုခဲ့ဘူးပြီးတော့မနစ်ကအထီစ조사တာတွေရှိခဲ့ဘူးပါတယ်ဒါပေမဲ့ဥပဒေအဖြစ်နဲ့ပြဋ္ဌာန်းပယ်ဖြတ်နိုင်တဲ့အဆင့်ထိတော့တစ်ခါမှမရောက်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုက Green Card Visa ကန်ဆယ်မဲ့ဟာအမေရိကန်မှာအခြေချပြီးတော့နိုင်ငံသားဖြစ်လာနိုင်တဲ့အခွင့်အလမ်းဆိုပေမဲ့တရားမှာ 3.3 ရာခိုင်နှုန်းလောက်သာပေါက်နိုင်ခြေရှိပါတယ်